ရန်ကုန်ရဲ့အချောင်းမြို့တော်တော်များများကစစ်အာဏာသိမ်းမှုကန့်ကွက်ဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုအကြမ်းဖက်ဖြိုခွဲရမှာသတင်းယူနေတဲ့သတင်းတောက်တချို့ပါဖမ်းဆီးခံရတဲ့အခြေအနေကိုပြောပြပေးချင်ပါတယ်ကျမမိခါပါ February 28ရက်နေ့ကရန်ကုန်ကဆန္ဒပြမှုတွေကိုအင်အားသုံးဖြိုခွဲရမှာသတင်းယူနေတဲ့အမျိုးသမီးသတင်းတောက်တဦးနဲ့သတင်းတပ်ပုံရိုက်ကူးသူတချို့ဖမ်းဆီးခံခဲ့ရတာပါအဲ့ဒီနေ့ကမနက်ပိုင်းလဲတဲ့မှာဆန္ဒပြသူတွေကိုအင်အားသုံးဖြိုခွင်းနေတာကိုသတင်းတပ်ပုံရိုက်ကူးနေတဲ့ AP သတင်းဌာနကတပ်ပုံသတင်းတောက်ဦးသိန်းစော်နဲ့မြန်မာဖိုတိုအေဂျင်စီ MPA သတင်းဌာနကတပ်ပုံသတင်းတောက်တဦးလေးဖမ်းဆီးခံခဲ့ရပါတယ်။လက်ရှိအချိန်တွေမှာတော့သူတို့တွေကိုဘလို့ပုံစံနဲ့ထိန်းသိမ်းထားလဲဆိုတာရှင်းရှင်းလင်းလင်းမသိရပဲအင်းစိန်အကျဉ်းတောင်ကိုပို့ဆောင်လိုက်တယ်လို့သာကနဦးသိရှိထားရတယ်လို့နိုင်ငံသားသတင်းတောက်များအဖွဲ့ဥက္ကဋ္ဌဟုတ်ဟန်ထွေးအောင်ကပြောပါလေ
။ဒီလောက်ကြတော့ပြောတယ်။ကျွန်တော်မှမရှိသေးတဲ့အရာချင်းမရှိပါသမရာဘာညာကြည့်လဲကောင်းနေရှိပါတယ်ဆိုပြီးအဲ့ဒီတင်တော့တင်ရတယ်ပေါ့နော်။ဒီကြီးကြီးရဲ့အမိန့်တစုံတင်ရတယ်နော်။ဒါလို့လည်းလည်းလုပ်မယ်ပေါ့နော်ဆိုပြီးကိုရိုလည်းအချိန်ကြီးစောင့်တယ်ပေါ့နော်။စောင့်နေတဲ့တိတော့မထူးကြမ်းနဲ့ငငယ်7မိနစ်လောက်ကပေါ့နော်။အမကန်တဲ့ချင်းထွက်လာပြီးတော့အဲအစ်စိန်ထောင်ပေါ်လည်းပြရပေါ့နော်။အဲ့ရှေ့ကားမှာပတ်သွားတယ်လို့ပြရတယ်ပေါ့နော်။မြင်တော့မမြင်လည်းပေါ့။ဒါနဲ့ချင်းတော့ကိုပြတိရှိရပဲထပ်သွားတယ်ပေါ့။ဒါဈေးကတော့30လောက်တော့ရှိမှဖြစ်နေပေါ့နော်။ထောင်ကနေဒီသတင်းတော့သတင်းယူလာလေကဟိုသတင်းယူလာပြီးအဖြစ်လောက်တာမဟုတ်ဘူး။အတွက်ကိုတို့ဒီသတင်းယူခြင်းမှာဖြစ်တဲ့ကိုရင်းတော့မှတော့ဝါမဖြစ်မရှိဘူးလေ။ကတော့ကျွန်တော်ကလည်းဆုံးဖြတ်နေကိုရောကတော့တန်းနိုင်ပြီလားလမ်းပြင်ကြတော့တိုင်လာပြီးတော့ဆောင်ရမှာပေါ့ကိုရောတင်လာတယ
်ဒီကနေ့ရန်ကုန်မြို့ပေါ်ဆန္ဒပြမှုတွေဖြိုခွင်းတာကိုတင်ရကြီးလေးဖန်ဆီးခံရသူတွေက AP သတင်းဌာနကဓာတ်ပုံသတင်းတော့ဦးသိန်းစော် MPA သတင်းဌာနကဓာတ်ပုံသတင်းတော့ဦးရဲမျိုးခန့်နဲ့မြန်မာနောင်သတင်းဌာနကအမျိုးသမီးသတင်းတော့ဒေါ်ကေဇွန်နွေးတို့ပဲဖြစ်ပါတယ်နောက်ထပ်ထိန်းသိမ်းခံရသူတွေကတော့မုံရွာမြို့ဟာခနဲ့မကွေးမြို့တို့ကဖြစ်ပါတယ်။အဲဒီနေ့မနက်မုံရွာမြို့ကိုကျုပ်လမ်းမှာဆန္ဒပြနေတဲ့ပြည်သူတွေကိုစစ်တပ်ရဲနဲ့အရက်ဝတ်တွေကဝင်ရောက်ဖမ်းဆီးနေတာကိုတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေတဲ့မုံရွာကိစ္စကြံတွေကအဲဒီတာကျုပ်ဖြစ်သူဦးကျော်ကျော်ဝင်းခဥကိုလေးကိုလည်းဖမ်းဆီးခံခဲ့ရပါတယ်။သူဟာမုံရွာမြို့ကိုကျုပ်လမ်းမှာတရင်တိုက်ရိုက်ထုတ်လွှင့်နေစဉ်မှာသူ့ဖုန်းကိုရဲနဲ့အရက်ဝတ်တွေကဆွဲယူဖျက်ဆီးတာသူကိုရိုက်နဲ့ကန်ကြောက်တာတွေလုပ်ပြီးဖမ်းဆီးသွားတဲ့ဗီဒီယိုဖိုင်တွေဟာလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေခဲ့ပါတယ်။ဒီလိုသတင်းတိုက်ရိုက်တင်ဆက်နေချိန်ဖမ်းဆီးခံရသူနောက်တဦးကတော့ Hakka Time Editor ချုပ်ကိုပါပြီးပါ။သူကိုလည်းလက်ရှိမှာထိမ့်သိမ်းထားပြီးသူပြန်လို့မြောက်ဖို့အတွက်ဘာသာရေးခေါင်းဆောင်တွေဘက်ကအာဏာပိုင်တွေနဲ့ညှိနှိုင်းနေစေဖြစ်တယ်လို့သူနဲ့နေဆက်သူတဦးက VOA ကိုပြောပါတယ်။ February 28ရက်နေ့ကရန်ကုန်မုံရွာ Hakka မကွေးစားတဲ့မြို့တွေမှာဆန္ဒပြသူတွေကိုဖြိုခွင်းမှုတွေမှာတည်င်းသမား9ဦးတိတိဖမ်းဆီးခံခဲ့ရပါတယ်။ February 1ရက်နေ့ကစပြီးစစ်တပ်ကအာဏာသိမ်းယူလိုက်ပြီးတဲ့နောက်တည်င်းသမားအယောက်20နီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးအဲ့ဒီတဲ့အများစုကတော့ပြန်လည်လွတ်မြောက်လာပြီဖြစ်ပါရဲ့ရှင်။